ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအဖွဲ့ရဲ့အရေးပါတဲ့ယာဒူးတွေအတွက်ခန့်မဲ့လူတွေကိုအမြန်ရွေးချယ်ဖို့လုပ်နေတယ်လို့သူ့ဘသူတွေကိုရွေးထားတယ်ဆိုတာကိုရပ်ပိုင်းတွင်းမှာပဲထုတ်ပြန်လာနိုင်ခြင်းရှိပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာဒုသမ္မတကမလာဟဲရစ်ကိုပြတ်ပြတ်သားသားအနိုင်ရခဲ့တဲ့နောက်သူ့အစိုးရအဖွဲ့မှာဘသူကိုရွေးချယ်ရမယ်ဆိုတာကိုထရမ့်ကသူ့လက်ထောက်တွင်နဲ့ Florida ကသူ့ရဲ့မိုင်းလာကိုအပန်းဖြေစခန်းမှာဆန်းစစ်ခဲ့ကြတာဖြစ်ပါတယ်။မေကောက်ပွဲမတိုင်ခင်ကလည်းသူ့ရဲ့သမရအပြောင်းလဲဆိုင်ရာတာဝန်ခံတွေဖြစ်တဲ့ Howard Lutnick နဲ့ Linda McMahondo ကအစိုးရအဖွဲ့အထက်ကကြီးလေးတဲ့တာဝန်ပေးတဲ့နယ်သူတွေအရေးပါတဲ့ဌာနတွေအတွက်အကြီးအကဲဖြစ်တဲ့သူတချို့ကိုတွေ့ဆုံခဲ့တာဖြစ်ပါတယ်။ Trump ရဲ့လက်ထောက်တွေကလည်း January 20သူသမရတာဝန်စပြီးထမ်းဆောင်ရမယ့်အချိန်မှာသမရ Joe Biden လင်းနေတာကာလာတွင်ပြဋ္ဌာန်းထားတဲ့မူဝါဒတွေအဆုံးသတ်စေဖို့အတွက်ထောက်ပြန်တဲ့သမရအမိန့်တွေဥပဒေဆိုင်ရာပြောင်းလဲမှုတွေကိုသူလက်မှတ်ရေးထိုးဖို့အတွက်ပြင်ဆင်နေကြတာပါ။သမ္မတဘိုင်ဒန်ကလည်းထရမ့်ကိုငြင်းချမ်းစွာအာဏာလွှဲပြောင်းပေးမယ်လို့ကြေညာပြုခဲ့တာဖြစ်ပါတယ်။